Radio Online မှာအပိုင်းစီးပြီးတော့ပြန်မင်းဝေတောင်းနေလေ WannaCry Cyber တိုက်ခိုက်မှုမြန်မာနိုင်ငံမှာခံရတယ်လို့ခုချိန်ထိမသားသေးဘူးနော်ကိုသားညောင်
းကျွန်တော်တိတော့တော့မရှိသေးဘူးဗျဒီမြန်မာနိုင်ငံကွန်ပျူတာပညာရှင်များအသင်းကတော့ဘယ်လိုမျိုးကြိုတင်ကာကွယ်တင့်နေဆိုရဲသတင်းပေးချန်ကျူးချက်ထုတ်ထားတာတော့တွေ့ရမှာသိမှာမဟုတ်ရင်
တော်သေးတာပေါ့ရှင်နိုင်ငံပေါင်း150လောက်ကကွန်ပျူတာအလုံးပေါင်းသိမ်းနဲ့ချီတိုက်ခိုက်ခံရတယ်အခုတစ်ခေါက်ဆိုင်ဘာတိုက်ခိုက်မှုဟာအချိန်တို့အတွင်းမှာပြန့်နှံ့မှုအများဆုံးတိုက်ခိုက်မှုလို့ကြွမ်းကျင်သူတွေကမှတ်တမ်းတင်ထားကြတာရှင
်ဆိုင်ဘာလုံခြုံရေးတာဝန်ရှိသူတွေကတော့ဒီတိုက်ခိုက်မှုဘယ်သူလုပ်တယ်လဲဆိုတာကိုလေ့လာဆောင်ရွက်နေကြပြီလေမြောက်ကိုရီးယားနဲ့ဆက်ဆက်နိုင်တယ်လို့တချို့ကြွမ်းကျင်သူတွေကသုံးသပ်နေကြပြီမဲ့ဒီဟုတ်မဟုတ်ဆိုတာကိုတော့အတိအကျဘယ်သူမှမပြောနိုင်သေးဘူးမဟုတ်လားဗျ
တအားပြောနိုင်ဖို့တော့မလွယ်သေးဘူးအချိန်လဲကြာနိုင်တယ်လို့အားလုံးကပြောကြတာပဲမြောက်ကိုရီးယားကဖြစ်နိုင်တယ်လို့ပြောကြတာကလည်းအခုတိုက်ခိုက်တဲ့ WannaCry ဆိုတဲ့ဒီပြန်မင်းဝေတောင်းတဲ့ ransomware အစောပိုင်း version တွေထဲမှာပါတဲ့ program code တွေကမြောက်ကိုရီးယားအစိုးရရဲ့ hacker အဖွဲ့လို့ယုံကြည်ထားတဲ့ Lazarus Group သုံးတဲ့ program code တွေနဲ့သွားဆင်တူနေတာကိုတွေ့ရလို့လေအဲ့ဒါကိုအရင်ဆုံးသွားတွေ့တဲ့ Google ကုမ္ပဏီကသူတည်သည့် new matter ကတွေ့လုံလိုက်တော့ဆိုင်ဘာလုံခြုံရေးကျွမ်းကျင်သူတွေကတဲလွန်စာလိုက်ကြတာကွန်ပျူတာနဲ့အင်တာနက်လုံခြုံရေးကိုအဓိကလုပ်နေတဲ့ Symantec နဲ့ Kaspersky ကုမ္ပဏီတို့ကကျွမ်းကျင်သူတွေကလည်းအလားတူတွားတွေ့ကြတယ
် Lazarus Group ဆိုတာဒီ Sony ကုမ္ပဏီကို2014ခုနှစ်တုန်းကတိုက်ခိုက်တဲ့ hacker အဖွဲ့မဟုတ်လားဗျမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုန်းကိုရှောင်ထားတဲ့ဒီ interview ဆိုတဲ့ရုပ်ရှင်ကို Sony ရုပ်ရှင်ကမပြအောင်လို့တိုက်ခိုက်ခဲ့တာလေအဲဒီတုန်းကသူတုံးခဲ့တဲ့ Control B ဆိုတဲ့ Trojan Virus တွေကကုတ်တွေကအခုတိုက်နေတဲ့ WannaCry အစောပိုင်း version နဲ့မှတွေ့ရတဲ့ကုတ်တွေနဲ့တွားတူနေတယ်။ဒါနဲ့ခုလို Cyber တိုက်ခိုက်မှုလုပ်နေတဲ့ Hacker တွေကတယောက်ရဲ့ Program ကုတ်တွေကိုတယောက်ကကူးယူခိုးချလိရှိတာမလို့အခုလည်းကူးချထားတာဖြစ်နိုင်တယ်လို့ကြောင်းညင်သူတချို့ကထောက်ပြနေကြတယ်ဗျ။
နိုင်ငံပေါင်းရာကျော်ကအများပြည်သူဝန်ဆောင်မှုလုပ်ငန်းကြီးတွေကုမ္ပဏီကြီးတွေတိုက်ခိုက်ခံခဲ့ရတဲ့အခု WannaCry ransomware နဲ့တိုက်ခိုက်မှုကတော့တော်တော်ပြင်းထန်သွားတယ်လို့ပြောရမယ်။နေလ12ရက်နေ့တောက်ချာနေ့မှာစခဲ့ပြီးတော့3ရက်လောက်ကြာမှာအရှိန်ကျော့သွားပြီနဲ့အာရှ၊ဩစတြေးလျ၊ဥရောပ၊အာဖရိကနဲ့အမေရိကနိုင်ငံတော်တော်များများမှာတိုက်ခိုက်ခံခဲ့ရတယ်ရှင်။ ransomware ကကွန်ပျူတာတွေကရှိသမျှအချက်အလက်ဖိုင်တွေကိုဖွင့်မရအောင်လို့ encrypt လုပ်လိုက်တာပြန်ပေးငွေဒေါ်လာ300ပို Bitcoin online ငွေကြေးနဲ့ပြီးတော့မှကွန်ပျူတာပြန်သုံးလို့ရမယ် decryption key ကိုပေးတာ
အဲ့လိုမျိုးတိုက်ခိုက်ခံကြရတဲ့အဓိကကြောင့်ကတော့ PC ကွန်ပျူတာအများစုလဲပတ်နေတဲ့ Microsoft ရဲ့ Windows Operating System ကြောင့်ပဲဗျပြောမယ်ဆိုရင်တော့ Windows စနစ်တွေမှာရှိနေတဲ့လုံခြုံရေး hardware တွေကိုခွင့်ကောင်းယူပြီးတော့ကွန်ပျူတာတွေကိုထောင်လှမ်းနိုင်အောင်လို့ American ထောင်လှမ်းရေးဌာနတစ်ခုဖြစ်တဲ့ NSA က Internet Blue လို့နာမည်ပေးထားတဲ့ hacking tool တွေထွင်ထားတယ်အခု WannaCry မှာအဲ့ဒီ tool တွေကိုလည်းတုံးထားတယ်။ဒါကြောင့်မို့ချို့က NSA ကိုအပြစ်တင်လို့ပဲချို့ကလည်း Microsoft ကုမ္ပဏီကိုပြစ်တင်ကြတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့ဘာဖြစ်ကြောင်လဲဆိုတာလွယ်လွယ်လည်းညှို့ထုတ်ဖို့မဖြစ်နိုင်ဘူးလို့ပြောကြပါတယ
်။ Microsoft ကဒီ software ရဲ့လုံခြုံရေး hardware အတွက်လုံခြုံရေးအဆင့်တိုးထားတဲ့ software အစ်စ်တွေကိုထုတ်ပေးသေးတာ။အဲ့ဒါကိုအရေးတကြီးလို့ update မလုပ်ကြလို့အခုလိုမျိုးတိုက်ခိုက်မှုဟာဒီကြေကြေပြင်းပြင်းဖြစ်သွားတာလို့ data လုံခြုံရေးကုမ္ပဏီတစ်ခုဖြစ်တဲ့ Redlock ရဲ့ CEO Varun Badwa ကအခုလိုပြောပါတယ်။
Microsoft released a patch for this on March 14th, and really it seems like, unfortunately, a lot of the organizations.
ရှင်ရဲ့ဟာကွက်တွေလုံးကြောင်း Microsoft ကမလ14ရက်နေ့တုန်းကပဲ software update တစ်ခုကိုထုတ်ခဲ့ပါတယ်။ဒါပေမဲ့လုပ်ငန်းတော်တော်များများကဒါကိုသိအလေးမထားပဲသူတို့ရဲ့ computer စနစ်တွေလုံးကြောင်း update မလုပ်ခဲ့ကြပါဘူး။ဒါကြောင့်အခုလိုအကြီးအကျယ်တိုက်ခိုက်မှုတွေခံရတာပါ။ဝန်ထမ်းတရားရုံးကဒီ malware ပါတဲ့ email တစ်ခုကိုဖြန့်ချိမိလိုက်တာနဲ့သူကွန်ပျူတာကနေလုပ်ငန်းခွင်တစ်ခုလုံးမှာချိတ်ဆက်ထားတဲ့ကွန်ပျူတာတွေအားလုံးကိုပြန်သွားပြီးဝန်ထမ်းထောင်ချီရဲ့ကွန်ပျူတာတွေကိုထိခိုက်နေမှာလေ
ပြောမယ်ဆိုရင်တော့ WannaCry ကကွန်ပျူတာတွေကိုပြန်ပြီးဆွဲတဲ့ Cyber တိုက်ခိုက်မှုပဲရတကယ်လို့တိုက်ခိုက်ခါမယ်ဆိုရင်ဘယ်လိုလုပ်တင်လဲဆိုတာကို Cyber လုံခြုံရေးကြောင့်ညင်သူ George Fry Blue ကရှင်းပြထားပါတယ်
Your computer is compromised, you really have two choices. If you have a good backup and you're comfortable restoring from that, then
တကယ်လို့ကိုယ့်ရဲ့ကွန်ပျူတာတိုက်ခိုက်ခံရပြီဆိုရင်လုပ်နိုင်တာတစ်ခုရှိပါတယ်ကွန်ပျူတာတွေကအချက်အလက်တွေကိုအခြားမှာ backup လုပ်သိမ်းထားတာရှိတယ်။ကွန်ပျူတာတွေကိုအစအဆုံးပြန်တွင်းတက်တယ်ဆိုရင်သူတို့ချိန်ချောက်တာကိုဂရုမစိုက်ပဲကိုယ့်ကွန်ပျူတာစနစ်ကိုပြန်ပြီး restore လုပ်နိုင်ပါလေ။ကိုယ့်မှာအချက်အလက်တွေ backup သိမ်းထားတာမရှိဘူး။ကွန်ပျူတာတွေက file တွေကိုလည်းပြန်လိုချင်တယ်ဆိုရင်တော့သူတို့တောင်းသလိုပြန်မင်းငွေပေးလိုက်ဖို့ပဲရှိပါတယ်။မဟုတ်ရင်အချက်အလက်တွေအားလုံးဖျက်ဆီးခံရပါလိမ့်မယ
်။ smartphone ပဲဖြစ်ဖြစ် tablet computer ပဲဖြစ်ဖြစ် desktop computer ပဲဖြစ်ဖြစ် software update တွေရှိလာရင်ချက်ချင်း update လုပ်တဲ့နဲ့ဆိုတော့ D blogger season မှာမကြာခဏပြောပါရဲအကြောင်းကတော့အခုလိုမျိုးလုံခြုံရေးပြဿနာတွေကိုရှောင်နိုင်အောင်မှာ data လုံခြုံရေးဆိုင်ရာကျွမ်းကျင်သူ Varun Badwa ကလည်းဒါကိုပဲအလေးထားပြီးတော့အကြံပေးပါရဲ
organizations as well as end users really need to pay attention to keeping their systems up to date when your service providers are providing you patches you've got to make sure you're on top of that ကိုယ်ကွန်ပျူတာစနစ
် update ဖြစ်နေအောင်လုပ်ငန်းအဖွဲ့အစည်းတွေမှာအင်တာနက်သုံးရသူတိုင်းတကယ်ကိုသတိထားသင့်ပါတယ်တကယ်လို့အင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေက hardware တွေရှိလို့လုံခြုံအောင် software update ပေးတယ်ဆိုရင်တည်တည်ထားထား upgrade လုပ်သင့်ပါတယ်ဒါပေမဲ့လည်းဥရောပတွေမှာအာရှနဲ့အမေရိကတိုက်တွေမှာမြန်လုံးရဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ Telefonica လို့လုပ်ငန်းကြီးတောင်အခုလိုတိုက်ခိုက်ခံရတယ်ဆိုတော့တိုက်ခိုက်ခံရပြီဆိုတာကိုချက်ချင်းသိတားဆီးနိုင်မယ်ဆောင်ကြည့်ဆောင်ရွက်မှုတွေလုပ်ဖို့လိုလာပါတယ်ဝန်ထမ်းတွေကလည်း NIA ရှိတဲ့ website link တွေကိုဖွင့်မကြည့်မိအောင်အသိပညာပေးမှုတွေလုပ်ဖို့လိုပါတယ
်အခုတိုက်ခိုက်တဲ့ WannaCry ransomware program ထဲမှာတိုက်ခိုက်မှုစက်မပြတ်အောင်လုပ်ထားတဲ့ kill switch ပါတယ်အဲ့ဒါကို Britain ကအသက်22နှစ်ပဲရှိသေးတဲ့လူငယ်ကျော်ကသွားတွေ့ပြီးတော့တားလိုက်နိုင်လို့ cyber တိုက်ခိုက်မှုကိုထိန်းလိုက်နိုင်တာမှဆွေးနွေးမှုရယ
်ဒါပေမဲ့လည်းစိတ်အင်းနေနေအောင်ကိုသားညုံရေးအမေရိကန်မျိုးသားလုံခြုံရေးဌာန NSA ရဲ့ cyber ထောင်လိုက်ရေးနည်းတွေကိုခိုးယူပြီးတော့online ပေါ်မှာဖြန့်ခဲ့တဲ့ shadow brokers ဆိုတဲ့ hack ကဖွဲ့ရကဘာမှာအသုံးများတဲ့ computer တွေ smartphone တွေ software တွေရဲ့လုံခြုံရေးကုတ်တွေကို hack လုပ်နိုင်အောင်လို့ဂျူလာကနေစပြီးတော့တလားကိုတစ်ခုဖြန့်သွားမယ်လို့ချိန်ဆောက်ထားရခြင်းဒါရင်မကဘူးနိုင်ငံတကာမှာငွေကြေးအကြောင်းရွှေ့လုပ်တဲ့ swift နဲ့သုံးတဲ့ဘဏ်လုပ်ငန်းတွေရဲ့အချက်အလက်တွေတခါဒီတရုတ်ရုရှားမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကနျူကလ িয়ার နဲ့ missile ဒုံးအစီအစဉ်တွေကိုလည်းဖောက်ချမယ်လို့သူတို့ရဲ့ blog post မှာပြောထားသေးတယ်ကျော်လာကြလို့ရှိရင်အသေးစိတ်ကြည့်ရမယ်လို့ဆိုထားတော့ကိုယ့်ဘက်ကအတက်နိုင်ဆုံးလုံခြုံအောင်လုပ်ထားဖို့လိုလာပြီဆိုတာကိုပဲထပ်ပြီးတော့သတိပေးနေပါရှင်